America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ20ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညနေခင်းမှာသတ္တရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာလို့တင်ပြမှာပါ။ဟော်မုန်းရှိလေကြကိုဖျက်တမ်းတော့တဲ့ပရိုတိန်အလန်တင်ရင်နံတင်တင်မောဖန်စီထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းလို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုကဆိုရီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုအမေရိကန်တပ်ဖွဲ့တွေနဲ့စစ်ရင်အားတွေထပ်ပြီးတော့ဆီလုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကင်ဆေးသွေးကြအုပ်စုတွေအပေါ်ဖြိုခွင်းနှိမ်နင်းတဲ့စစ်စင်ရေးတွေဒီလမှာစတင်လိုက်ပါတယ်။ဒီလိုသတင်းတွေကြားကြမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့ဖမ်းဆီးခံကြောင်းသားတွေချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်၏တိုင်ခံပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဘာကသများအဖွဲ့ချုပ်တမကကြောင်းသားတွေကဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ်။
ဒီလိုမျိုးဖြစ်နေတဲ့ကိစ္စရပ်ဒီကိုတောင်းဆိုမှုကြီးမသိလို့လားနောက်ဆိုရဲကိစ္စရပ်ပေါ်မှာကျွန်တော်တို့တန်ရရှိတယ်တကယ်ကိုယ်တိုင်က
ဘာကသများအဖွဲ့ချုပ်ရဲ့အထွတ်ထွတ်အတွေ့အမှုပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေဒဏ်ကြေးတသက်သသာနဲ့ပြည်တော်ပြန်နိုင်တဲ့အစီအစဉ်ကိုမလေးရှားကပြည်ထရေးဌာနကထုတ်ပြန်လိုက်ပါပြီ။နောက်လူသားတို့ရဲ့ကြီးမားတဲ့ခြေလှမ်းအဖြစ်လက်ကမ္ဘာပေါ်မှာလူသားတွေပထမဦးဆုံးခြေချနိုင်ခဲ့တဲ့နှစ်ပေါင်း90ပြည့်ချိန်မှာပဲနောက်ထပ်လက်ကမ္ဘာပေါ်ကိုအာကာသယာဉ်မှုတွေလွှတ်တင်မဲ့ခီးစဉ်တစ်ကို NASA ကထပ်မံပြင်ဆင်နေပါတယ်။ဒီကြောင့်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အရှိလေပိုင်းဒေသကဟိုမိုဆီလေကြားကိုဖျက်တမ်းတော့တဲ့ပရိတိန်အလန်တင်ရင်နံတင်တင်မော့ကိုမနေ့တော့ကြာနေကဖမ်းဆီးထိန်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းပရိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါရယ်အီရန်ကဖမ်းတင်မော့နဲ့မတော်တဆထိခိုက်မိတယ်လို့ဆိုရဲစင်နာအင်ဘာရိုရင်နံတင်တင်မော့ကိုဟိုမိုဆီလေကြားနဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဘန်ဒါအဘာစိတ်ကံမှာထိန်းထားတယ်လို့အီရန်နိုင်ငံက First သတင်းအေဂျင်စီကပြောပါရယ်ပရိတိန်နိုင်ငံခြားရေးဝန်ကြီးကပရိတိန်နိုင်ငံခြားရေးဝန်ကြီးဟန်ကာရိုတင်မော်ရီအန်ရကင်းမှုပရိတိန်ဘက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့ Twitter မှာရေးပါတယ်။အီရန်ရေနံတင်တင်မော်ခရစ်ဝမ်ကိစ္စကိုလည်းဖြေရှင်းနိုင်ဖို့နီလန်ရှာနေတယ်လို့ဝန်ကြီးဟန်ကာပြောပါတယ်။ဥရောပသမဂ္ဂကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံကိုရေနံတင်ပို့ဖို့ကြိုးပမ်းနေဆိုတဲ့တန်တရားနဲ့အီရန်ရေနံတင်တင်မော်ခရစ်ဝမ်ကိုဇူလိုင်လ၄ရက်နေ့ကဂျီပရော်တာရေးလက်ကျမှာပရိတိန်ကဖမ်းဆီးထားတာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းအီရန်နိုင်ငံဟာအာဏာပေးတဲ့နိုင်ငံတက်တက်တစ်ခုလားဖြစ်တယ်လို့အင်ဂျီရောမာသတင်းထောက်တွေကိုမနေ့ကပြောပါရယ်ပရိတိန်ရင်နံတင်တင်မော်ရီဖန်စီထိန်းသိမ်းခံထားရတဲ့သတင်းနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပရိတိန်နိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အလွန်ဆိုးရင်ကြောင့်အီရန်ရဲ့အလို့ရကြောင့်ဒေတာရင်တင်းမာမှုတွေပြေလျော့ရေးကြိုးပမ်းချက်တွေအပေါ်ထိခိုက်စေတယ်လို့ဒီကနေ့ပဲပြောဆိုပါရယ်
အမေရိကန်ပြည်ထောင်စုကဆာဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုက်လေရင်တွေလေကြောင်းရံကာကွယ်ရေးစနစ်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလွတ်လိုက်ပြီဖြစ်ပါတယ်။ရှေ့လေပိုင်းဒေသတွေမှာအီရန်ဘက်ကစီးရီးယားချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးဆေးလွတ်လိုက်တာဖြစ်ပြီးတော့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်လည်းပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်တပ်တွေဆာဒီနိုင်ငံမှာအခြေစိုက်ဖို့သဘောတူညီလိုက်တာနဲ့ပတ်သက်ပြီးတော့ဆာဒီနိုင်ငံရဲ့ဝန်ကြီးဌာနကလည်းမနေ့တောက်ကြနေ့ကကြေညာပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခဲ့ခြင်းတော့မရှိခဲ့ပါဘူး။အမေရိကန်ဟာ1990ပြည့်လွန်နှစ်တွေအတွင်းကဆာဒီနိုင်ငံကအဲ့ဒီလေတပ်အခြေစိုက်စခန်းကိုအသုံးပြုခဲ့တာဖြစ်ပြီးတော့2003ခုနှစ်ကအီရန်နိုင်ငံရဲ့အာနာရှင်ဆရမ်ဟူစိန်ပြုတ်ချသွားပြီးတဲ့နောက်မှာမတုံတော့ဘဲနေခဲ့တာပါ။အမေရိကန်နဲ့ဆာဒီကြားအခုလိုစစ်အခြေစိုက်စခန်းကိုအသုံးပြုဖို့ကိစ္စကတော့အီရန်ဘက်ကပါရှန်ပင်လယ်ကွေ့ထဲမှာဗြိတိန်ရင်နံတွေတင်မော့ကိုဖမ်းလိုက်တာကြောင့်မဟုတ်ပဲလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကလှုပ်လာခဲ့တဲ့ကိစ္စဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့မေလကအမေရိကန်သမ္မတထရမ့်အစိုးရကအီရန်နိုင်ငံဟာပင်လယ်ကွေ့ဒေသမှာအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်လာနိုင်ခြေတွေတိုးလာနေတယ်လို့အမေရိကန်ဘက်ကစုံစမ်းထောက်လှမ်းရရှိကြောင်းပြောကြားလိုက်ပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပိုပြီးတော့များလာနေတာဖြစ်ပါရယ်ဆော်ရီနိုင်ငံကိုတက်ဖွဲ့တွေဆေးလွတ်ဖို့ကိစ္စကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကလည်းသဘောတူလိုက်ပြီဖြစ်တယ်လို့အမေရိကန်ရဲ့ဗဟိုကုကဲဌာနကတောက်ချာနေညနေပိုင်းကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကင်ဆေးသွေးကြအုပ်စုတွေအပေါ်ဖြိုခွင်းနှိမ်နင်းတဲ့စစ်စင်ရေးတွေဒီလမှာစတင်လိုက်ပါတယ် လေလာသုံးသပ်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဝါရှင်တန်မှာလာမယ့်သတင်းမှအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူပေါင်းလုပ်ကိုင်မှုအဖြစ်သုံးသပ်ကြပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ဖို့နောက်ကွဲကနေစီစဉ်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့ Laksa E Dilba Group အုပ်စုခေါင်းဆောင်ဟာဖစ်ဆာဒစ်ကိုပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ပုဒ်ထုနေမှာဖမ်းဆီးခဲ့တာပါ။အဲ့ဒီဟိုတယ်တက်ခတ်မှုအတွင်းသေဆုံးခဲ့တဲ့လူ166ဦးထဲမှာအမေရိကန်နိုင်ငံသား6ဦးပါဝင်ပါတယ်။ဘာသာရေးကောင်းဆောင်ဟာဖစ်ဆာဒစ်ကိုပြီးခဲ့တဲ့နေ့နဲ့အတွင်းအပြင်းအထန်ဖိအားတွေပေးပြီးတော့အခုလိုဖမ်းဆီးမိလိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်က Twitter ကနေချီးကျူးရေးသားခဲ့ပါတယ်။ဝန်ကြီးချုပ်အီမရာခန်ရဲ့အမေရိကန်ခေတ်တိုင်ခင်မှာပါကစ္စတန်ဘက်ကအခုလိုလှုပ်ရှားလိုက်တာဟာသမ္မတထရမ့်အစိုးရနဲ့ဆက်ဆံရေးတိုးတက်ဖို့ကောင်းမွန်တဲ့လက္ခဏာဖြစ်လိမ့်မယ်လို့လည်းကြွမ်းကျင်သူတွေကရှုမြင်ကြပါတယ်။ပါကစ္စတန်နိုင်ငံဟာသူ့မြေပေါ်ကအကြမ်းဖက်သမားတွေကိုနှိမ်နင်းနိုင်ခြင်းမရှိဘူးဆိုပြီးတော့သမ္မတထရမ့်အစိုးရကဆွဆွဲပြောဆိုထားတာလည်းဖြစ်ပါတယ်။
2019ခုနှစ်ကလူသန်း150လောက်ရဲ့လူမှုဖူလုံရေးနံပါတ်တွေနဲ့အခြားပုဂ္ဂိုလ်ဆိုင်ရာအချက်အလက်မှတ်တမ်းတွေပေါက်ကြားသွားခဲ့မှုနဲ့ပတ်သက်ပြီးတော့ Equifax သတင်းအချက်အလက်နဲ့နည်းပညာကုမ္ပဏီအနေနဲ့အမေရိကန်ရဲ့ဘူကုံတော်ရေးကော်မရှင်ကိုဒေါ်လာတန်း900ကျော်ပေးပြီးတော့သဘောတူညီမှုရသွားပြီဖြစ်တယ်လို့ The Wall Street Journal ကသတင်းစာအကဖော်ပြလိုက်ပါတယ်။ဒီလိုမျိုးနှစ်ဖက်သဘောတူညီမှုကိုတော့အစောဆုံးအနေနဲ့တနင်္လာနေ့မှာချိန်ညားသွားမယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှိစက်မှုရှိတဲ့သူတို့ကိုကူးကားပြီးတော့ The Wall Street Journal သတင်းစာကဖော်ပြခဲ့တာပါ။ဒါပေမဲ့ Equifax ဘက်ကုမ္ပဏီဘက်ကတော့တစုံတရာဖြေချဖို့ငြင်းဆန်ခဲ့ပါတယ်။ဒီသဘောတူညီဒီလိုသဘောတူညီလိုက်တဲ့အတွက်ဗဟုကုံသွယ်ရေးကော်မရှင် FTC စားသုံးသူတွေရဲ့ဗန္ဓာရေးဆိုင်ရာကာကွယ်ပေးမှုဘူရို CFPB နဲ့ပြည်내ရှိနေကြုံအတော်များများရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းဖြစ်ရှင်းပြီးသားဖြစ်စေမှာဖြစ်တယ်လို့ဒီသတင်းစာကပြောပါရယ်။ဒါပြင်စားသုံးသူတွေဘက်ကတနိုင်ငံလုံးအတိုင်းအတာနဲ့တရားစွဲထားတာကိုလည်းပြည်လည်သွားစေမှာဖြစ်တယ်လို့ဆိုပါရယ်။နောက်နဲ့ပတ်သက်ပြီးတော့လည်း FTC နဲ့ CFPB အဖွဲ့ပြောခွင့်ရတွေကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုထားတာမရှိဘူးလို့ဆိုပါရယ်။ဒီသတင်းအချက်အလက်ပေါက်ကြားမှုဟာအမေရိကန်ပြည်ထောင်စုမှလူတွေရဲ့ပုံကိုယ်ရေးဆိုင်ရာအချက်အလက်တွေအများဆုံးပေါက်ကြားမှုတွေထဲကတစ်ခုဖြစ်ပါရယ်။ဒါကိုကုမ္ပဏီဘက်ကလည်းသတင်းပတ်6ပတ်ကျော်တဲ့အထိမသိရှိခဲ့ပါဘူး။အဲ့လိုသတင်းချက်လက်တွေပေါက်ကြားသွားတာကြောင့်လူတဦးကြီးရဲ့လူမှုဖူလုံရေးနံပါတ်မွေးနေ့လိပ်စာဒီကားလိုက်စင်နဲ့ဒီအကျွေးဝယ်ယူသုံးဆွဲကတ်နံပါတ်တွေလည်းပါသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
view american then ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.79 kHz 1683ည9.19 kHz 15565နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဒန်ဗာကိုရောက်ရှိနေတဲ့ Taiwan သမ္မတ Tsai Ing-wen ကသူ့အစိုးရနဲ့အမေရိကန်ကြားဆက်ဆံရေးအပေါ်အလေးနက်ထားပြောဆိုသွားပါတယ်။ကဘာတဝါလုံးမှာလွတ်လပ်မှုတွေကိမ့်မဲ့သွားအောင်လို့အာဏာပိုင်တွေကနှောက်ယှက်ဟန်တာပုံနှိမ်လန်းရှာနေတယ်လို့သမ္မတ Tsai Ing-wen ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဒီမိုကရေစီစနစ်ဟာ Taiwan အတွက်အဖို့အတန်ဆုံးအရာဖြစ်တဲ့အတွက်ဘလို့အခြေအနေမျိုးမှမဆိုကာကွယ်သွားရမယ်လို့လည်းပြောပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီရေးစံတန်ဖိုးတွေကိုအလေးထားတာချင်းတူညီကြတဲ့အမေရိကန်နဲ့တိုင်ဝမ်ရဲ့ဆက်ဆံရေးကပိုးပြီးတော့အရေးကြီးလာပါတယ်လို့လည်းသမ္မတ Tsai Ing-wen ကသူ့ကိုဂုဏ်ပြုတည်ခင်းတဲ့ညစာစာပွဲမှာပြောဆိုသွားတာပါဒီညစာစာပွဲကိုသူ့ကိုထောက်ခံတဲ့ဧည့်သည်ပေါင်း600လောက်တက်ရောက်ခဲ့ကြတာပါအမေရိကန် Republican အထက်လွှတ်တော်အမတ် Cory Gardner ကလည်းတိုင်ဝမ်ကိုဒေါ်လာ 1.2 ဘီလီယံဖိုးလက်နက်ရောင်းချပေးမဲ့ကိစ္စနဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်အလားအလာတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ကော်လိုရာဒိုမှာနှစ်ရက်လာရောက်ခဲ့တဲ့သမ္မတ Tsai Ing-wen ဟာတိုင်ဝမ်နဲ့တန်တမာဆက်ဆံရေးရှိတဲ့ကရေဘီယံပင်လယ်ကွေ့နိုင်ငံတွေကိုဆက်ပြီးတော့ခီးဆက်မှာလည်းဖြစ်ပါတယ်
။ဂျပန်နိုင်ငံက animation ရုပ်သံ studio တစ်ခုကိုမီးရှို့ပြီးလူ33ယောက်ကိုတတ်ခဲ့တယ်လို့တန်ကြားရှိသူဟာလူရမှုနဲ့ပြစ်ဒဏ်ကြခံခဲ့ရသူတဦးဖြစ်ပြီးတော့သူရေးထားတဲ့ဝတ္ထုခိုးချခံခဲ့ရတယ်လို့ယူဆတာကြောင့်အခုလိုတိုက်ခိုက်တာဖြစ်တယ်လို့သတင်းတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်ဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူဟာအသက်42နှစ်အရွယ်ရှင်ဂျီအေယိုဘာဆိုသူဖြစ်ပြီးသူဟာ2012ခုနှစ်ကတိုကျိုမြို့ရှေ့ဘက်ကစတိုးဆိုင်တစ်ခုကိုလူရွက်ခဲ့တာကြောင့်ထောင်ချခဲ့ဘူးတဲ့သူဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကိုကူးကားပြီးတော့ NHK သတင်းဌာနကဖော်ပြပါတယ်ဒါပြင်သူဟာစိတ်ပိုင်းဆိုင်ရာအရာလဲစေကူသမှုတွေကိုလုပ်နေရတယ်လို့ NHK ကပြောပါတယ်ဂျပန်နိုင်ငံရဲ့ရှေးဟောင်းမြို့တော်ချိုတိုကနာမည်ကြီးချိုတို animation ရုပ်သံစတူဒီယိုကိုတိုက်ခိုက်တာကြောင့်လူ33ယောက်သေဆုံးပြီး10ယောက်ကတော့စိုးရိမ်စရာအနေထားနဲ့ဆေးရုံတင်ထားရတယ်လို့အာဏာပိုင်တွေကပြောပါတယ်။သေဆုံးသူအများစုကတော့ carbon dioxide ဓာတ်ငွေတွေကိုရှူမိတာကြောင့်သေဆုံးသွားခဲ့ကြတာပါ။ဒါဟာ2000ခုနှစ်ကတိုကျိုမြို့မှာလူပေါင်း44ယောက်မိလောင်သေဆုံးမှုဖြစ်ပြီးတဲ့နောက်အဆိုးဝါးဆုံးလည်းဖြစ်ပါတယ်။ ဒီမီးလောင်ကျွမ်းမှုကိုတော့တမင်သက်သက်မီးရှို့တိုက်ခိုက်တာလို့လူတွေကတန်ကြာရှိနေကြတာပါဂျပန်နိုင်ငံဟာကမ္ဘာမှာတော့မူကင်းကျူးလွန်မှုအနည်းဆုံးနိုင်ငံတွေကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းဟာနန်ပြည်နယ်ကတံခွေဆေးရုံတစ်ခုမနေ့တောက်ကြနေ့ညနေမှာပေါက်ကွဲခဲ့တာကြောင့်တေဆုံးသူ10ဦးထပ်မံရှိပြီးစစ်ကောင်ဦးကျော်တန်းရအပြင်ထန်ရသွားခဲ့တယ်လို့ Sanex မြို့ကအခြေစိုက်ဒေသခံသတင်းဌာနကဆိုပါတယ်။တန်ရရသူထဲက9ဦးကတော့ဆိုရင်ရတဲ့အခြေအနေမှရှိပါတယ်။ပေါက်ကွဲမှုအပြင်းလွန်တာကြောင့်အနီးအနားကအိမ်တွေပါပြိုကျခဲ့တာပါ။ရှာဖွေကစေးလုပ်သားတွေလည်းအသက်ရှင်ကျန်ရသူတွေကိုဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။တံခွေဆေးရုံထဲကဟာနာ Gold တံခွေကုမ္ပဏီပိုင်းပစ္စည်းတခုညနေ6နာရီဝန်းကျင်လက်မှာပောက်ကွဲခဲ့တာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အရေးအတွက်အတိအကျမသိရတဲ့ခြားလူအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဒေသခံအနာပိုင်းတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူတွေကိုလည်းနှိစာရစီရင်တွေကိုပို့ထားတာပါ။ရှာဖွေကစေးရေးအတွက်မိသက်က46ဆင်းနဲ့မိသက်သမား209ဦးကိုဆေးလုထားတယ်လို့ဟန်နန်ပြည်နယ်မိသက်ဌာနကဒီကနေ့ပြောပါတယ်။
တောင်အာရှဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်တုံမိုးတဲထန်စွာရွာသွန်းပြီးရေကြီးတာကြောင့်တည်ဆုံးသူရေတွက်ဟာ152ယောက်ရှိသွားပြီဖြစ်ပါတယ်။ဒါအပြင်လူသန်းနဲ့ချီပြီးတော့လည်းရေဘေးအန္တရာယ်ကြုံနေရသလိုတရိတ်ဆန်တွေလည်းရေဘေးအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းရေကြီးမှုကြောင့်နီပေါ်နိုင်ငံမှာ90ထပ်မံတည်ဆုံးပြီးတော့အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကအာသံပြည်နယ်မှာတော့50ထပ်မံတည်ဆုံးခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လူဒဒါဇင်လောက်တည်ဆုံးခဲ့တာပါ။အိန္ဒိယနိုင်ငံကမြန်မာပို့ရမြေကမ်းမတွေဖြိုချပြီးရေကြီးတာကြောင့်ကာဇီရန်ဂါမြို့သားတော်ဂျိုဝိုင်းနင်းကရှားဘာတရိတ်ဆန်မြို့တစ်ခုပြည့်တဲ့ဂျိုတချောင်းနဲ့ကြက်10កောင်လောက်တည်ဆုံးသွားတယ်လို့အာသံပြည်နယ်တာဝန်ရှိသူရှိတ်ကူမားကလည်းပြောပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းရေပြန်ကျသွားပြီဖြစ်ပေမဲ့ရေကြီးမှုကြောင့်တော့အာသံပြည်နယ်တဝန်းကရွာ3900မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်ရေပေးအနေနဲ့ရင်ဆိုင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။တိုင်းပြည်ရဲ့ပဂရိအခြေအနေတွေကိုထောက်ပြပြောဆိုတာကိုမတရားပုံမှားတွေနဲ့ဖမ်းဆီးတရားစွဲထောင်ချခံထားရတဲ့ចောင်းသားတွေကိုချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘဂတာចောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်ចောင်းသူចောင်းသားတွေကဆန္ဒပြဆိုင်းပုတ်တွေကင်ဆောင်ပြီးအခုလိုတောင်းဆိုခဲ့ကြတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကចောင်းသားတွေကဆန္ဒပြခဲ့ကြရပါသလဲ။ဒီကနေ့ရန်ကုန်တက္ကသိုလ်ဆေးရတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂတာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကဘဂတာကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်စိုင်းမုတ်တွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတာများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂတာထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းသားခုရေးကိစ္စအပါအဝင်ပေါ့နော်။ 7 July ကျွန်တော်ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကတရားစွဲဆိုရဲ့ကိစ္စရဲ့မျိုးဒီလိုမျိုး 7 July ခန်းသားတွေပေါ်မှာဒီပုံမှန်ဆက်ဆိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအော်တိုတေကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရဲ့မျိုးတွေရှိနေတယ်။အဲတော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရဲ့ဒီကိုတောင်းခံမှုကြီးမသိလို့လား။နောက်ဆိုရဲ့ကိစ္စရဲ့ပေါ်မှာကျွန်တော်တန်မြတ်ရှိတယ်။တကယ်ကိုယ်တိုင်ကတကယ်ကိုယ်တိုင်မသိဘူးလို့လည်းကျွန်တော်ယူဆတဲ့ကြောင့်ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလောက်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရင်ဆုံးဆုံးတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငယ်လေးတွေဆန်းတဲ့ကိစ္စရဲ့မျိုးတောင်သားမျိုးတွေစီစီခြင်းနဲ့ပြည့်ရခါမှာမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမျိုးကြီးနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တယ်
တိုင်းပြည်ရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတက်ကြွထိုးထောက်ပြခဲ့ကြတဲ့တောင်သားတွေအပါအဝင်ဒီမိုကရေစီအားစုတွေတက်ကြွလှုပ်ရှားသူတွေကိုကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖန်စီတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ LND ရသားဆွေရအနေနဲ့တာဝန်မဲ့လစ်လူမရှုထားသင့်ဘူးလို့လည်းဘာကသာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်။မတရားဖန်ခံရတဲ့ဆိုရင်လွတ်မှာပေါ့ဆိုရယ်စကလုံးတစ်လုံးပဲပြောသွားပါတယ်ပေါ့နော်။အဲ့တော့ဒီဘက်ကတုတ်ပြန်ကြတာတော့ဟိုတုန်းကလို့ကျွန်တော်တို့တွေဈာထဲမှာရှိတဲ့မျိုးစိမ့်မရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရကတော့အရှားမဟုတ်ဘူး။ဒီကနေ့နော်ဆေးအုပ်စုရဲ့လက်ကမ်းဖြစ်တဲ့ဒီလေအော ောက်ကနေတဲ့ရဲတပ်ဖွဲ့တွေကထိနိုင်ကျင်းနေတယ်။ဒါတွေအားလုံးကတောင်ဆန်းစုကြည်နဲ့ NND ဆိုရဲကုန်ပိတ်ကကြောင်းလုပ်နေရဖြစ်တယ်။ဒီလိုကိစ္စရမျိုးတွေကိုကျွန်တော်တို့ကလက်ပိုက်ကြည့်နေသင့်တော့ဘူး။နော်ပြည်တော်ရင်းနဲ့စိုးအုပ်စုကတောင်ဆန်းစုကြည်ကောင်းယူဘာမှလုပ်မှာမဟုတ်ဘူး။တနည်းအားဖြင့်ပြောလူလူကောင်းယူဘာမှလုပ်မှာမဟုတ်ဘူး။အဲ့တော့ကြောင့်နော်လက်ပိုက်မကြည့်တော့ဘဲနဲ့စိုးအုပ်စုနဲ့လက်ခွဲတင်ပြီးစိုးအုပ်စုနဲ့နှိစက်နေတဲ့လုပ်ငန်းစဉ်အစလည်းဆုံးအားလုံးကိုကျွန်တော်တို့ကနော်အစအနေနဲ့မြောင်လူလူနဲ့နှိစက်တဲ့လူလူအခြေပြုရဲ့အင်အားစုနဲ့နှိစက်တဲ့အခင်းချင်းတစ်ခုကိုဖန်တီးတင်တဲ့အရှင်ကြီးသားတစ်ခုရောက်နေပါဘူး။လူလူကိုဒုက္ခရောက်မယ်ကိစ္စလို့အခြားပကိစ္စမှာလုံမှာမဟုတ်တဲ့စိုးအုပ်စုတော့ကျွန်တော်တို့ကလမ်းခွဲတင်နေပြီဆိုတာကိုပဲကျွန်တော်မြစ်တာရက်ခံနေပါ
အခုလိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရန်ကုန်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘာကသတမကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားဒုရရဲ့အခွင့်အရေးဆန္ဒထုတ်ဖော်တောင်းဆိုခဲ့တာဟာနိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ကကြိုးဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ်
ဟိုကျွန်တော်တို့ဒီတောင်းသားတွေရဲ့တောင်းဆိုချက်က၃ခုရှိတာတွေ့ရတယ်။အခုကကျတော့ဒီအဆောင်တွေပြဿနာတွေကိစ္စတွေဟိုအခုလက်ရှိဒီတောင်းတွေမျိုးဆက်မှာပါတဲ့တောင်းသားတွေအပါအဝင်အခြားတောင်းသားတွေဖန်ဆီးခံထားတာလွတ်မြောက်ဖို့ပေါ့။နောက်တစ်ခုကဒီ on the beat ဒီပါကိစ္စနဲ့ပတ်သက်ပြီးတော့ဒီကိုယ်ရင်တောင်းသားလေးတယောက်မသိမဆိုင်အဖမ်းခံထားရတာပေါ့နော်သူပြန်လွတ်မြောက်ဖို့ဆိုတော့အကျယ်ဒီကအချက်၃ချက်တွေ့ရတယ်ပေါ့။သူတို့လောက်ကလည်းဟိုကြိုးကြိုးရဲဒါတောင်းသားတွေနဲ့သူတို့ရဲ့ဒီရဲဝဝနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာတာပဲပေါ့နော်။နောက်တစ်ခုကဒီလိုတောင်းဆန်းသူကြီးဒီကျောင်းလာတဲ့အချိန်မှာဒီဆန္ဒပြတယ်တောင်းဆိုတယ်ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်။ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ဖက်မှာကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောတိရောတိရလားဆိုတာပြဿနာပဲ။ကျွန်တော်တစ်ခါကဒီတောင်းဆန်းသူကြီးနှုတ်ကထွက်ခဲ့တဲ့စကားကြီးနားထောင်သွားကြားလို့ရှိရင်တစ်ခါကအံ့ဩမိတဲ့အခြေအနေအောင်ရှိရပေါ့နော်။သူကတကယ်နေတဲ့အခြေအနေတိရောတိရလားဆိုတဲ့ကိစ္စဖြစ်လာတာပေါ့။အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်နေတဲ့အခြေအနေကိုပြောပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တောင်ဆန်းစုကြည်လည်းတိလာနိုင်နေပေါ့နော်အဲ့တော့ဒီနေ့လိုဟာမျိုးကဒီတောင်ဆန်းစုကြည်တကူတိုင်းတည်ရလားမတည်လို့ရှိရင်သူဘယ်လိုဖြစ်ရှင်းမလဲဆိုရဲအဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါလေ
ဒီကနေ့ရန်ကုန်တက္ကသိုလ်ဆေးရတုခန်းမကိုတောင်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့စောင့်ဆိုင်နေတဲ့ចောင်းသားတွေကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလာရောက်စကားပြောခဲ့တာရှိသလိုစိုင်းမုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတာဝန်ရှိတဲ့သူတွေကဟန်တာပိတ်ပေးခဲ့ပါတယ်ဒါပေမဲ့လည်းတော့ဆန်းစုကြည်ကန်းကိုပန်းကျဲတဲ့ဝေရောက်ချိန်မှာတော့တပ်မကကျောင်းသူကျောင်းသားတွေဘက်ကဖေးကနေစိုက်ဖို့တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုတော့ဆန်းစုကြည်ကိုကျောင်းသူကျောင်းသားတွေကဆန္ဒပြတာပထမဆုံးအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်တော့ဆန်းစုကြည်အနေနဲ့မတိကျိုးကျိုးလစ်လျူပြုထားတဲ့ဆိုပြီးလဲဒေဂဒကခီးစင်တချို့မှသူ့ကိုဆန္ဒပြခဲ့ကြတာရှိသလိုလက်ဗရောင်းချီးဒီစီမံကိန်းအရေးတော့ဆန်းစုကြည်တွားရောက်လေ့လာစေတုန်းကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင်။
တော်ရရှိများရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးတော်တော်မှတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရာအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲမယ်အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲမဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ဒီကနေ့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မလေးရှားရောက်မြန်မာနိုင်ငံသားတွေနေရရင်ပြန်နိုင်မှုဘလို့အခွင့်အလမ်းတွေရနိုင်ပါပြီလဲဆိုတာကိုကြည့်ရအောင်ပါ။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ပြီးတော့အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေနဲ့နောက်နိုင်ငံခြားသားအလုပ်သမားတွေအနေနဲ့လူငင်းချမ်းသာခွင့်ဖြစ်တဲ့ဒဏ်ကြေးတသက်သာသာနဲ့ပြည်တော်ပြန်နိုင်တဲ့ Bad for Good B4G Program ဖြစ်တဲ့ 6+1 ဆိုတဲ့အစီအစဉ်ကိုမလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဒီအတွက်ဒီ9လအတွင်းမှာတော့တရားမဝင်နိုင်ငံသားတွေဟာဒဏ်ကြေးတက်တာစွာနဲ့ပြည်တော်ကိုပြန်နိုင်ကြမှာဖြစ်ပါတယ်အသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာ Tanji Tatazwane, near Yingo Pianjago, Malaysia Bide, Winitanaga, the Nintopia Libare, the Adone Patalu, Yamata Yonko Zabubi, Malaysia Nanganga, take the Yasakaniga, Yamarigo, Kuni Penide, Kutihama Monga, Kulu Piopiavare.
What a bet for good for, no? So bet for good that you know, Yamanango, Akazo, Yamanango, Miginango, Akazo, Tianao, Easy Media, so the blue brands of Vidro, Opianimo. I don't know, 6+1 a day, they are my 6 Doraga, Chowyaga, Tangi, Yaga, Special Passport. I don't know, Susu Bong, General Kunia, Tangi, Tawima, Yama. ชิลาไปเตยเนี่ยนี่ก็ซะพี่แล้วดีที่เนี่ยก็ซะไล่เก็บพอซะพี่ๆสุดท้ายเนี่ยตัวก็30เตยดีเซลมาอธิบดีท่าเลยสออเชิงจามีเนี่ยกาลาတော့งาละไปท่าเลยเออพอบะยิงก็เลยต้องเตยเนี่ยคนละไป30เตยเนี่ยโหนั้นแท้มาสุดท้ายก็ว่าเชิงใกล้ๆที่บะยิงเนี่ยลุงเย็นชะตากวนสุดแล้ว
ဒီတက်တက်တာနဲ့ပြန်တဲ့အစီအစဉ်ကိုစပြလိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုယူစတယ်အရင်ကတော့3+1အစီအစဉ်ဆိုတာနဲ့ဒန်ဂျေးတက်တာတဲ့အစီအစဉ်တွေရှိခဲ့ကြအခုအခါမှာတော့6+1အစီအစဉ်ဖြစ်တာမို့ဒန်ဂျေးကအနည်းငယ်ပုံများသွားကြောင်းဒါပေမဲ့ပုံမှန်အခြေအနေမှာပေးနေတဲ့ဒန်ဂျေးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများပြပြန်နိုင်တယ်ဆိုပြီးပြောဆိ
မှမဟုတ်ဘဲနဲ့ပြန်မယ်ဆိုလို့ရှိရင်တော့အမြင့်ဆုံးပြန်ပြီး3100တောင်ပြန်ရတာ哦အဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်ရင်တော့အများကြီးဆက်သာသွားတယ်လို့ကျွန်တော်တို့အဲ့လိုထားတယ်လေ
အခုချိန်မှာတော့မလေးရှားနိုင်ငံမှာအဖမ်းဆီးတွေဇက်တိုက်လုလာပြီးအော်ပရာစီစစ်စင်ရေးတွေဇက်တိုက်လုနေတယ်လို့အခုလိုမျိုးဒဏ်ကြေးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အဖမ်းဆီးတွေခက်ဆိတ်ဆိတ်လုလာနိုင်တယ်လို့လည်းကိုတရမမောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport သက်တမ်းကျန်နေသူတွေအနေနဲ့နီးစပ်တဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာဒဏ်ကြေးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အိမ်တော်စုစည်ရင်မိတ္တူများယူဆောင်ပြီးမြန်မာတိုင်ရင်းကိုတွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ်ကိုရှောက်ထားရမှာဖြစ်ပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စာရင်းအရမလေးရှားနိုင်ငံမှာတရားဝင်လုပ်လုပ်နေကြတဲ့မြန်မာအလို့သမားပေါင်း2000ကျော်ရှိပြီးတခြားနိလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာအလို့သမား9000တဲ့မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လုပ်ကင်နေကြသူတွေလည်းတိမ့်နေချီပြီးရှိနေပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လကဘာပေါ်မှာလူသားတို့ခြေချနိုင်ခဲ့တာ290ပြည့်သွားတဲ့အချိန်နောက်ထပ်ခြေလန်းတစ်ဆဖို့ဆောင်ရွက်နေတဲ့အကြောင်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။လူသားတွေအတွက်ကြီးမားတဲ့ခြေလန်းတလန်းအဖြစ်နဲ့လကဘာပေါ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တာအခုဆိုရင်တော့နှစ်ပေါင်း90ပြည့်သွားပြီဖြစ်ပါတယ်။လဘော်ကိုလူသားတွေခြေချနိုင်အောင်စွမ်းဆောင်နိုင်ခဲ့တဲ့ American အာကာသသိပ္ပံ Agency NASA ကတော့နောက်ထပ်လကဘာပေါ်ကိုအာကာသယာဉ်မှုတွေလွှတ်တင်မဲ့ခီးစဉ်တစ်အတွက်ကိုလည်းထပ်မံပြင်ဆင်နေကြပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးပြောပြပေးပါရှင်
။လကဘာပေါ်ကို American အာကာသယာဉ်မှုနီအမ်စတောင်ပထမဆုံးချိန်ခြေချခဲ့တာအနည်း90ရှိလာတဲ့အချိန်မှာပဲနောက်ထပ်တစ်ချိန်ခီးစဉ်တစ်ခု2024ခုနှစ်မှာဆေးလွတ်ဖို့ပြင်ဆင်နေတာပါအင်ကာယိုထိလူသားတွေဆေးလွတ်နိုင်မဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လကွာကိုနောက်တစ်ချိန်အာကာသယာဉ်မှုတွေဆေးလွတ်မဲ့အစီအစဉ်ကိုတော့ Great Tanner တွေကအပိုလိုနာမည်ရဲ့အမှောင်ကြီးမှ Artemis လို့အမည်ပေးထားတဲ့အကြောင်း NASA ကြီးကဲ Jim Bridenstine ကပြောပါတယ
် And in this new program we call Artemis named after Apollo's twin sister we will in fact send the next man and the first woman to Apollo
ရဲ့မောင်ကြီးမှ Artemis လို့အမည်ပေးထားတဲ့အစီအစဉ်တက်မှာတော့နောက်ထပ်အမျိုးသားတဦးနဲ့ပထမဆုံးအမျိုးသမီးတဦးကိုလရဲ့တောင်ဝင်ရိုးစွန်းကိုဆေးလွတ်သွားမှာပ
ါလကဘာရဲ့တောင်ဝင်ရိုးစွန်းမှာတွေ့ရှိထားတဲ့တန်ချိန်တန်းတဲ့ခြေရဲ့ရေခဲတွေအပါအဝင်တခြားအရင်းမြစ်တွေဟာခီးစဉ်တဲ့အတွက်အထောက်အကူဖြစ်လာဖို့လည်းမျှော်လင့်ထားတာပ
ါ Hundreds of millions of tons of water ice on the south pole of the moon have now been discovered Hundreds of millions of tons.
လကဘာရဲ့တောင်ဝင်ရိုးစွန်းမှာတန်ချိန်တန်းပေါင်းများချီတဲ့ရေခဲတွေကိုတွေ့ရှိထားပါတယ်။ဒါကအသက်ရှင်သန်ရေးအတွက်အထောက်အကူဖြစ်စေပါတယ်။အောက်ဆီယာရေ၊ရှူဆီယာလေးဖြင့်ဒုံးမြလောင်စာအတွက်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်တွေလည်းရှိပါတယ်
။လကဘာကိုလွှတ်တင်ခဲ့တဲ့စစ်တမ်း IP ဒုံးမြစီစဉ်ကအငြိမ်းစားအင်ဂျင်နီယာတူဖြစ်တဲ့ကန်နက်ပွင့်ဘိုးကတော့ NASA ရဲ့လကဘာစုဆိုင်ရေးလုပ်ငန်းတွေအဆုံးမသတ်သေးဘူးလို့ဆိုပါတယ်
။ This place is history in the making and it It's not over yet.
ဒီနေရာသမိုင်းကိုဖန်တီးနေတော့အဆုံးမသတ်သေးဘူးဆိုပြီးသူကပြောသွားတာပါ။ခီးစဉ်အသစ်အတွက်လွန်ခဲ့တဲ့290ကအသုံးပြုခဲ့တဲ့ကြိယာတစ်ချို့ကိုလည်းပြန်လည်အသုံးပြုသွားမှာပါ။ NASA ရဲ့ Apollo အကာသယာဉ်အစီအစဉ်ကအငြိမ်းစားအင်ဂျင်နီယာ Jim O'Gill ကတော့1969ခုနှစ်ဇူလိုင်လတည်းလပေါ်ကိုပထမဆုံးအချိန်ခြေချခဲ့တဲ့အတွေ့အကြုံကိုအခုထိမမေ့နိုင်သေးဘူးလို့ဆိုပါတယ
် In the being in the firing room for the Apollo 11was obviously the most exciting
Apollo 11လုတ်တင်တဲ့ထိချုပ်ရေးခန်းထဲမှာကြုံခဲ့ရတဲ့စိတ်လှုပ်ရှားမှုမျိုးကတော့တသက်မှာမမေ့နိုင်တဲ့အတွေ့အကြုံမျိုးပါ
လုံးခဲ့တဲ့နှစ်ပေါင်း90ကအောင်မြင်မှုတွေပေါ်ခြေခံပြီးနောက်ထပ်စူးစမ်းလေ့လာမှုအသစ်တွေကိုတိုးချဲ့သွားနိုင်မှုလဲ NASA ဒုံးမြေလွတ်တင်ရေးဌာနညွှန်ကြားရေးမှူးဟောင်း Robert Sick တို့လိုပညာရှင်တွေမျှော်လင့်နေကြပါတယ
် In fact I did back in Apollo I said well okay we proved we can go to the moon now
ဘလို့စီစမကျွန်တော်ပါခဲ့ဘူးပါတယ်လာပေါ်ကိုအရောက်သွားနိုင်တယ်ဆိုတော့ကိုတတိပြခဲ့ပြီးဖြစ်လို့တခြားဂျိုးတွေကိုလည်းထပ်ပြီးရှာဖွေစူးစမ်းကြဖို့ကျွန်တော်ပြောခဲ့ဘူးပါတယ်ဆိုပြီးသူပြောသွားတာပါလာပေါ်ကိုခြေချနိုင်ခဲ့တဲ့ Apollo 11ခီးစဉ်ကချန်ထားခဲ့တဲ့အတွေ့အကြုံတွေကနေအာကာသရဲ့ခီးရှည်သွားနိုင်မဲ့ SLS အစီအစဉ်ပါဝင်တခြားအာကာသစူးစမ်းလေ့လာရေးလုပ်ငန်းတွေကိုတိုးချဲ့နိုင်မှုလဲ NASA သိပ္ပံပညာရှင်တွေကြိုးပမ်းနေကြတာပါနောက်ထပ်အာကာသခီးစဉ်အသစ်တွေကိုစောင့်ကြည့်နေသူတွေထဲမှာတော့ Apollo 11ခီးစဉ်မှာလိုက်ပါခဲ့တဲ့အာကာသယာဉ်မှူး Michael Collins လဲတူပါဝင်ဖြစ်ပါတယ
် The first time I ever thought about flying to the moon was when John F. Kennedy said
လာဘကိုလူလွတ်ပြီးကမ္ဘာကိုဘေးကင်းရန်ကင်ပြောင်းစေခြင်းတယ်လို့သမ္မတဂျွန်အက်ဖ်ကန်နဒီကပြောလိုက်တဲ့အချိန်မှာလာကမ္ဘာကိုပြန်တမ်းဖို့ပထမဆုံးအတွေ့ဝင်ခဲ့တာပ
ါ NASA သိပ္ပံပညာရှင်တွေကတော့အတိတ်ကအတွေ့အကြုံတွေပေါ်အခြေခံပြီးအနာဂတ်အတွက်ပြင်ဆင်နေကြပါပြီလာကမ္ဘာကိုနောက်တစ်ချိန်လွှတ်မဲ့ Artemis အာကာသယာဉ်ခီးစဉ်ကအစ SLS အာကာသခီးစဉ် Orion အာကာသခီးစဉ်တွေပြင်နောက်ဆုံးတစ်နေ့မှာအင်္ဂါဂျိုအထိခီးစဉ်နိုင်ဖို့လည်းမျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုအောင်နေဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှဆုအစီအစဉ်နဲ့စနေညဒရိုက်လီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်အရှိအလဲပိုင်းဒေသကဟိုမတ်ရေလဲကြားကိုဖျက်ဆီးသွားတဲ့ပရိုတိန်အလန်တင်ရေနံတင်တင်မော်ကိုမနီတောက်ကြာနေကဖမ်းဆီးထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေရများတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းလို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါတယ်အီရန်ကဖမ်းတင်မော်နဲ့မတော်တဆထိခိုက်မိတယ်လို့ဆိုတဲ့စတန်နာအင်ပါရိုရေနံတင်တင်မော်ကိုဟိုမတ်ရေလဲကြားနဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဘန်ဒါအာဘာစက်ကမှာထိန်းထားတယ်လို့အီရန်နိုင်ငံ FARS သတင်းအေဂျင်စီကပြောပါတယ်ပရိုတိန်နိုင်ငံခြားရေးဝန်ကြီးဟန့်ကတော့တင်မော်ရဲ့အနေနဲ့ကင်းပြီးတော့ပရိုတိန်တင်မော်ရဲ့အနေနဲ့ကင်းဖို့ပရိုတိန်ဘက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့ Twitter မှာရေးပါတယ်အမေရိကန်ပြည်ထောင်စုကဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုက်လေရင်တွေလေကြောင်းရန်ကာကွယ်ရေးစနစ်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုဆက်ထပ်ပြီးတော့ဆေးလုပ်လိုက်ပါတယ်အရှေ့အလယ်ပိုင်းဒေသတွေမှာအီရန်ဘက်ကစီးရဲအရာချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုပ်လိုက်တာဖြစ်ပြီးဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ပါဝင်နိုင်ခြေရှိပါတယ်အမေရိကန်တပ်တွေဆော်ဒီနိုင်ငံမှာအခြေစိုက်ပုံတဘောတူညီလိုက်တာနဲ့ပတ်သက်ပြီးတော့လဲဆော်ဒီနိုင်ငံခြားရေးဝန်ကြီးဌာနကမနေ့တောက်ကြာနေ့ကကြေညာလိုက်ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးအမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြွအုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်စင်ရေးတွေဒီလမှာစတင်လိုက်ကြပါတယ်။လေလာသုံးသပ်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်တို့ဝါရှင်တန်မှာလာမယ့်တဲ့တွင်မှာအတွင်တွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူးပေါင်းလုပ်ကိုင်မှုအဖြစ်သုံးသပ်ပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ဖို့နောက်ွယ်ကနေစီစဉ်ခဲ့သူအဖြစ်ဆွဆွဲခံရတဲ့လက္ခဏာဤဒီပါအုပ်စုခေါင်းဆောင်ဟာဖစ်ဆာဒစ်ကိုပါကစ္စတန်နိုင်ငံပဉ္ဂျပ်ပြည်နယ်တာဝန်သူတွေကပြီးခဲ့တဲ့ပုံတွင်မှာဖမ်းဆီးခဲ့တာပါအဲ့ဒီဟိုရဲတက်ခတ်မှုအတွင်းတေဆုံးခဲ့သူ166ဦးထဲမှာအမေရိကန်6ဦးပါဝင်ပါတယ
်စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုက9ရက်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်VOA American တန်ရဲ့ညနေဘက်အစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.